မြန်မာနိုင်ငံမှာတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခရက်စေးရဒုတိယကြိမ်ညီလာခံကြီးကိုဒီဇင်ဘာလတတိယပတ်ထဲမှာကျင်းပသွားမယ်လို့ KNU ကရင်အမျိုးသားအစည်းအရုံးကနေပြီးတော့ဒီကနေ့ပြောဆိုလိုက်ပါတယ်။ဒီညီလာခံမတိုင်ခင်တိုင်းရင်းသားတွေဘက်ကရေးဆွဲထားတဲ့မူကြမ်းနဲ့ပတ်သက်ပြီးတော့ KNU ဘိုးကော်မတီဝင်တွေကြားဆွေးနွေးသုံးသပ်ခဲ့ကြပြီးမယ်တနင်္ဂနွေလုံးအတိုင်းအတာအပြစ်ခရက်စေးရအောင်မြင်ဖို့ကတော့မရေရာလှသေးပါဘူး။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မန္တနာချမ်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဟုတ်ပါတယ်ကရင်ပြည်နယ်ဖမ်းအခရိုင်မှာဒီဇင်ဘာလ2ရက်နေ့ကနေဒီဇင်ဘာလ9ရက်နေ့အထိ5ရက်ကြာကျင်းပခဲ့တဲ့ KNU ဗဟိုအမြဲတမ်းကော်မတီစည်းဝေးအတွင်းတိုင်းဒေသလက်နက်ကိုင်တွေဘက်ကရေးဆွဲထားတဲ့မူကြမ်းကိုဆွေးနွေးသုံးသပ်ခဲ့ကြတာပါဒီထဲမှာတော့အဓိကအားဖြင့်တပ်ဖွဲ့ချင်းနဲ့ပြစ်ခတ်ရဆဲရေးလက်မှတ်ထိုးထားတဲ့ကာလအတွင်းဖြစ်နေတဲ့အခြေအနေတွေပေါ်သုံးသပ်ပြီးမူကြမ်းထဲမှာထပ်မံဖြည့်ဆွက်တဲ့အချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ KNU ပြောခွင့်ရပုဂ္ဂိုလ်ဘဒုဆော့ကွယ်ထူးဝင်းကပြောပါတယ်
အဓိကကတော့ကျွန်တော်တို့ရဲ့အခြေခံမူတွေနောက်ပြီးတော့ဒီတိုင်းဒေသတွေမှာကတချို့ဒေသတွေမှာကျွန်တော်တို့ရဲ့ထင်းချုံမအောင်လို့ကျွန်တော်တို့အစီအစဉ်နဲ့ပညာရေးချမ်းမရေးလုပ်ငန်းတွေလုပ်ဆောင်နေတဲ့ပုံမှာတကယ်လို့ပြစ်ခတ်ရဆေးကြီးလုပ်ပြီးလို့ရှိဒီဆွေးနွေးကလာမှာပေါ့လေဒီဒေသတွေကိုလည်းကျွန်တော်တို့ရဲ့စီမံခန့်ခွဲမှုအောက်မှာဆက်ထားပြီးတော့တဖြည်းဖြည်းနဲ့ဟောဆောင်မလဲအတွေ့ကူးပြောင်းတဲ့အခြေအနေလုပ်ပါလို့ရှိပြီးတော့အသင့်တော်တယ်လို့မြင်တော့တန်လျာချန်တမှုနဲ့အတနည်းအားပေါ့လေဟောဒါကတော့ဒီတော့လေကိစ္စတို့တရားနဲ့အချံပေးမှုတချို့တွေပေါ့လေ
တနင်္ဂနွေလုံးပြစ်ခတ်ရဆဲရေဒုတိယကြိမ်ညီလာခံကြီးကိုတော့ KNU ထိန်းချုပ်ဟာနည်းမြေတစ်ခုတွင်းမှာပဲအဖွဲ့အစည်းအားလုံးအတွက်အစဉ်ပြေမဲ့ဒီဇင်ဘာလ18ရက်ကနေဒီဇင်ဘာလ25ရက်ကြာမှာကျင်းပသွားဖို့စီစဉ်နေတယ်လို့ KNU ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ရက်တိကျတော့အဖွဲ့အစည်းတွေကြားညှိနှိုင်းနေဆဲဖြစ်တယ်လို့ဆိုပါတယ်။အရင်တစ်ခါကချင်ပြည်နယ်မြစ်ကြီးနားမြို့ကကျင်းပခဲ့တဲ့ပထမကြိမ်ညီလာခံကြီးမှာတော့အောင်မြင်တဲ့အပြေတစုံတရာချမှတ်နိုင်လိမ့်မယ်လို့ပြည်သူအများကမျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့လည်းတိုင်းဒေသလက်နက်ကိုင်အဖွဲ့စည်းရဲ့တနင်္ဂနွေလုံးပြစ်ခတ်ရဆဲရေးညှိနှိုင်းမှုအဖွဲ့ NCCT ကရေးဆွဲထားတဲ့မူကြမ်းနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဘက်ကတင်သွင်းတဲ့မူကြမ်းအကြားကွဲလွဲမှုတွေရှိခဲ့ပြီးတော့ဆုံးဖြတ်ချက်မချနိုင်ပဲပြီးဆုံးသွားခဲ့တာပါ။ဒါကြောင့်အခုတစ်ခေါက်ကရင်ပြည်နယ်ရင်းမှာကျင်းပမဲ့ဒုတိယအကြိမ်ညီလာခံကြီးမှာရောတနင်္ဂနွေလုံးတိုင်းဒေသပြစ်ခတ်ရဆဲရေးနှစ်ဖက်ညှိနှိုင်းသဘောတူညီချက်တွေရဖို့ဘလောက်တိုင်းတာထိနှိစက်မှုရှိတယ်လို့ KNU ပြောခွင့်ရပုဂ္ဂိုလ်ဘဒုဆော့ကွက်ထူးဝင်းကိုမေးကြည့်တော့
တချို့ချက်လက်တွေကတော့တူပါတယ်တချို့ချက်လက်တွေကတော့မတူရတဲ့အပိုင်းတွေတော့ရှိတော့ပေါ့အဆုံးဆုံးဒီမှချက်ကတပြည်လုံးပြစ်ခတ်ရဆေးရရှိပြီးနေတဲ့တော်ဆွနေပွဲဖြစ်မြောက်ဖို့အတွက်ပဲဒါမဲ့ဒီလိုပြစ်ခတ်ရဆေးရရှိပြီးတဲ့နောက်ပိုင်းမှာတကယ်ပြစ်ခတ်ရဆေးကိုအမှတ်ကန်နိုင်တဲ့အချက်လက်တွေနဲ့ပါဝင်ရမယ်နောက်ပြီးတော့လည်းဒီကာလအတွင်းမှာကျွန်တော်တို့ရဲ့တိုင်းဒါအဖွဲ့အစည်းတွေလည်းရည်တည်နိုင်ပြီးတော့နိုင်ငံရေးပြဿနာရှိနေတဲ့အချိန်ထိပေါ်လေတစုံတရာရည်တည်နိုင်ဖို့အတွက်ဒါလည်းတစ်ပြင်းစဉ်းစားရမယ့်အပေါ်မှာမူတည်ပြီးတော့ဒါကကျွန်တော်တို့မတူညီတဲ့အပိုင်းတော့ရှိနေပါတော့ဒါလည်းတော့ကျွန်တော်တို့ညှိနှိုင်းရမှာပဲလို့မြင်နေ
တိုင်းဒါတွေရဲ့ NCCT ညှိနှိုင်းရေးအဖွဲ့ကရေးဆွဲထားတဲ့မူကြမ်း17ချက်ထဲမှာတော့တမရတမရကာကွယ်ရေးဦးစီးချုပ်လွှတ်တော်စတဲ့အားလုံးပါဝင်လက်မှတ်ထိုးဖို့ပြည်ထောင်စုတမရဖွဲ့စည်းဖို့စတဲ့အချက်တွေပါဝင်ပြီးတော့အစိုးရဘက်ကရေးဆွဲထားတဲ့မူကြမ်းထဲမှာတော့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေရဲ့ရည်တည်ရေးကိုရေရှည်မှထိခိုက်စေနိုင်တဲ့တပ်သားတွေမစုဆောင်းရ၊နယ်မြေကျော်လွန်ပြီးမသွားရ၊အခွင့်မကောက်ရစတဲ့တပ်မတော်မှု6ချက်ပါဝင်တဲ့အခန့်စုစုပေါင်း15ခန်းပါဝင်ပါတယ်။ဒါပြင်အခုပြီးစီးသွားတဲ့9ရက်ကြာဗဟိုအမြဲတမ်းကော်မတီအစည်းအဝေးတွင် KNU ရဲ့ရှေ့လုပ်ငန်းစဉ်တွေကိုလည်းချမှတ်နိုင်ခဲ့တယ်လို့သူကပြောပါတယ်။
အဓိကကရှေ့လုပ်ငန်းစဉ်ဆိုတဲ့နေရာမှာကျွန်တော်တို့ရဲ့နိုင်ငံရေးလုပ်ငန်းစဉ်ပါမယ်။နောက်ပြီးတော့ကြည်ဌာနဆိုင်ရာလုပ်ငန်းစဉ်တွေပါတာပေါ့နော်။နိုင်ငံရေးလမ်းစဉ်ကတော့ကျွန်တော်တို့နိုင်ငံရေးပြဿနာကိုနိုင်ငံရေးနီးမယ်ဆိုတဲ့မူတိုင်းတော့ကျွန်တော်ဆက်ပြီးခြံသွားမယ်။အလုပ်တဲ့နေရာမှာလည်းတခြားတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရောတိုင်းရင်းသားဖွဲ့စည်းတွေရောဒီမိုကရေစီအစုနဲ့လက်တွဲပြီးတော့လှုပ်ဆောင်တော့ဖို့တခြားဌာနဆိုင်ရာလုပ်ငန်းတွေချက်တော့ဒီကျမရေးတို့ကဲဆယ်ယူနောက်ပြီးတော့ပညာရေးကိစ္စတွေပါမယ်။
ကေအန်ယူပြောင်းဝင်ရပုတ်ကိုဘဒိုဆော့ကွက်ထူးဝင်းပြောဆိုခဲ့တာပါအလားတူဒီသတင်းပတ်ထဲမှာပဲပြည်ရင်းပြည်ပရခိုင်ခေါင်းဆောင်တွေလည်းတွေ့ဆုံခဲ့ကြပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာရခိုင်လက်နက်ကိုင်အင်အားစုတွေအချင်းချင်းလက်တွဲပူးပေါင်းပါဝင်နိုင်ရေးအဓိကဆွေးနွေးခဲ့ကြတယ်လို့ရခိုင်မျိုးသားညီလာခံကနေသတင်းထုတ်ပြန်ခဲ့ပါတယ်ရှင်